မင်္ဂလာညနေခင်းမှာသောရရှင်နေ့တနေ့တာအမောပန်းပြေးကြပါရဲ့လားခနဗီယိုအမေရိကန်တိုင်းရင်2019ခုနှစ်အော်တိုဝါလာ17ရက်ဗုဒ္ဓနေ့ညနေခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေလိုင်းလိုမီတာ16.25တို့ကနေတိုက်ရိုက်တင်ဆက်နေပါပြီ
။ကျွန်တော်ကတော့အွန်လိုင်းပါဒီညနေနားဆင်ရမယ့်ဒီနေ့ကတော့စီးရီးယားနိုင်ငံမှာ IS အစ္စလမ်အစိုးရတွေထိန်းချုပ်ထားတဲ့ရက်ကာမြို့ရဲ့95ရာခိုင်နှုန်းကိုပြန်လည်သိမ်းခိုက်နိုင်ငံရဲ့အကြောင်းအမေရိကန်ဥဆောင်တဲ့ညွန်မောတပ်ဖွဲ့ကပြောလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကမတည်မငြိမ်ခြေနေတဲ့အကြောင်းဆက်လက်ထွက်ပြေးလာနေတဲ့ဒုက္ခသည်တွေကိုအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကလက်ခံမှုကုလသမဂ္ဂကတိုက်တွန်းပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မကင်ဖြူတွေနဲ့သူချင်းညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ဒီနေ့အစီအစဉ်မှာဆိုလို့ရှိရင်ကျွန်တော်တို့ဒီရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော်မြို့နယ်မှာဒေသခံမွတ်စလင်တွေကိုနိုင်ငံသားစီစစ်ခံယူမဲ့လုပ်ငန်းစဉ်တွေပြန်လည်ပြီးတော့စတင်ဆောင်ရွက်နေတဲ့အကြောင်းတွေကိုတင်ဆက်သွားမှာဖြစ်တယ်လို့အဲ့ဒါနဲ့တစ်ဆက်တစ်ဆက်ထင်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခိုးလုံသွားကြတဲ့ရိုဟင်ဂျာဒုက္ခသည်အရေးအတွက်အခုသိရအောင်ကုလသမဂ္ဂကဘယ်လိုစီရင်ကောက်ခံနေတယ်လဲဆိုတာတွေကိုပါတင်ပြဖို့ရှိပါတယ်မြန်မာနိုင်ငံမှာဒီဘန်နာနှစ်ဘတ်ဂျက်လကိုပြောင်းလဲတတ်မှတ်လိုက်တဲ့အပေါ်မှာဘယ်လိုအကျိုးသက်ရောက်မှုရှိတယ်လဲဆိုတာတွေကိုလည်းကြားဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံကသတင်းတွေကိုကုအောင်နေဦးနဲ့မက်ခင်ဖြူထွေးတို့ပြောပြမှာပါ
စီးရီးယားနိုင်ငံမှာ IS အစ္စလမ်အစိုးရတွေထိန်းချုပ်ထားတဲ့ရက်ကာမျိုးရဲ့95ရာခိုင်နှုန်းကိုပြန်လည်သိမ်းပိုက်နိုင်ခဲ့ကြောင်းအမေရိကန်ဦးဆောင်ပြီးစစ်သွေးကြွတွေကိုချေမှုန်းနေတဲ့ညွန်မောင်းတပ်ဖွဲ့ကပြောဆိုလိုက်ပါတယ်။လာနေချီတိုက်ပွဲတွေဖြစ်ပွားခဲ့ပြီးအမေရိကန်ကပံ့ပိုးမှုပေးထားတဲ့စီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ကအောင်ပွဲရရှိကြောင်းကြေညာခဲ့ပြီးနောက်တစ်ရက်မှာပဲညွန်မောင်းတပ်ဖွဲ့ရဲ့ကြေညာချက်ဖတ်ပေါ်လာတာပါ။ညွန်ရင်းကကြံနေရာတစ်ချို့မှာဒီကနေ့ဆက်လက်ပြီးနယ်မြေရှင်းလင်းမှုတွေလှုပ်ဆောင်နေကြောင်းလည်းညွန်မောင်းတပ်ဖွဲ့ပြောဝင်ရဗိုလ်မှူးကြီးရိုင်ယန်ဒလွန်ကပြောဆိုလိုက်ပါတယ်။ကတ်နဲ့အာရဗီစစ်တီပါဝင်တဲ့စီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ရဲ့ပြောဝင်ရသူကတော့ရက်ကာမျိုးတပ်ဖွဲ့အဆုံးသတ်သွားပြီဖြစ်ကြောင်းနဲ့ IS အစိုးရအဖွဲ့ရဲ့လက်ဝဲဖော်ဝင်နေတဲ့မြေမြုံမိုင်းတွေကိုဆက်လက်ရှာဖွေနေကြောင်းပြောဆိုခဲ့တာပါ။နယ်မြေရှင်းလင်းမှုတွေအဆုံးသတ်တဲ့အခါမှာတော့အောင်ပွဲရရှိကြောင်းတရားဝင်ကြေညာမယ်လို့လည်းမျှော်လင့်ရပါတယ်။2014ခုနှစ်ကစီးရီးယားနဲ့အီရတ်နိုင်ငံတွေကနယ်မြေတော်တော်များကို IS သွေးကြွတွေပိတ်ပိုက်ခဲ့ရင်ကဆက်လို့အစိုးရတွေကရက်ကာမျိုးကိုမြို့တော်တစ်ခုလိုအုပ်ချုပ်နေခဲ့တာဖြစ်ပါတယ်။မြို့မှာခြေကုပ်ယူထားတဲ့စစ်သွေးကြွတွေကိုတိုက်ထုတ်မဲ့ထိုးစစ်တွေကိုတော့ညွန်မောင်းတပ်ဖွဲ့ရဲ့လေကြောင်းစစ်ကူတွေနဲ့အတူဇွန်လတဲ့စတင်ခဲ့တာပါ။ဒီဟာအားသောစပီနယ်ရှိပိုင်းဒေသတချို့နဲ့ Euphrates မြစ်ဝန်းဒေသတောင်ပပိုင်းနယ်မြေတချို့ကိုတော့ IS အစိုးရတွေကဆက်လက်ထိန်းချုပ်ထားဆဲဖြစ်ပါတယ်။
ဒီရနေငံခရခွမျိုးနဲ့နိုင်ငံမြောက်ပိုင်းကရေနံတွင်းတော်များများကိုပြန်လည်သိမ်းယူရဲစစ်စင်ရေးအပြီးအီရတ်တပ်ဖွဲ့တွေဟာမူဆူးဆဲအပါအဝင်ခတ်လက်နက်ကင်အဖွဲ့တွေသိမ်းယူထားတဲ့နေရာတော်များများကိုဒီနေ့ထပ်ပြီးတော့သိမ်းလိုက်တဲ့အကြောင်းအီရတ်စစ်ဘက်ကပြောပါရယ်ခရခွမျိုးအတွင်းလုံခြုံရေးကိုပြန်လည်ထိန်းချုပ်ထားနိုင်ပြီလို့အီရတ်စစ်တပ်ကြေညာချက်မှာဖော်ပြထားပါရယ်အီရတ်နိုင်ငံအနောက်ပိုင်းနဲ့မြောက်ပိုင်းတစ်လျှောက်အရစစ်သွေးကြွတွေကိုချိန်မုန်းခဲ့တဲ့2014ခုနှစ်ကစလို့ဒီဒေသကိုခတ်တပ်ဖွဲ့တွေကထိန်းချုပ်ထားတာပါတမဲဒီပြီးခဲ့တဲ့လတဲ့ခတ်အာနာပိုင်တွေကအီရတ်ကနေတီးခြားခွဲထွက်ရေးလူလူဆန္ဒခံယူပွဲလုပ်ခဲ့ပြီးတဲ့နောက်မှာတော့ဒီခလနက်ကင်တပ်ဖွဲ့တွေလက်ထက်ကနေဒီဒေသကိုပြန်လည်အုပ်ချုပ်ဖို့ဗဟိုစုရကကြိုးပမ်းခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းနေရာတော်များကိုစုရတပ်ဖွဲ့တွေကပြန်လည်သိမ်းယူခဲ့တာမှာခတ်တပ်ဖွဲ့တွေဘက်ကအသာတကြီးဆုတ်ပေးခဲ့တာကြောင့်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ခဲ့တာတော့မရှိပါဘူး။အီရတ်စုရတပ်ဖွဲ့တွေနဲ့ခတ်တပ်ဖွဲ့တွေဟာအာရစ်စစ်သွေးကြွချိန်မုန်းရေးလှုပ်ရှားမှုတွေအတွင်းတော့ကအတူလက်တွဲတိုက်ခဲ့ကြတဲ့အဖွဲ့တွေဖြစ်ပြီးတော့အမေရိကန်ဆိုးရထံကနေစီးရီးအကူအညီတွေကိုအသီးသီးယူခဲ့ကြတဲ့အဖွဲ့တွေပါအမေရိကန်ရမဟာမိတ်တွေဖြစ်တဲ့ဒီနှစ်ဖွဲ့အကြားအခုဖြစ်နေတဲ့ကျင်းမာမှုအတွင်းအမေရိကန်အနေနဲ့ဘယ်အဖွဲ့ကြီးဘက်ကမှယက်တီတာမျိုးလုပ်မှာမဟုတ်ဘဲအခြေအနေပြန်လည်တည်ငြိမ်လာရေးကိုသာကြိုးပမ်းသွားမယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောဝင်ရဟက်သာနျူဝက်ကသတင်းတောက်တွေကိုပြောဆိုထားပါတယ်ရှင်
ပါကစ္စတန်နိုင်ငံနောက်တံဘက်ဒေသမှာရေကားတစ်စင်းဒီကနေ့ကာဗွန်ခွဲတက်ကက်ခံရတဲ့အတွက်လူ6ဦးတမနေသေဆုံးသွားပါတယ်။ဘလူချစ်စံပြည်နယ်မြို့တော်ကွတာမြို့စုံကစာရက်လမ်းပေါ်မှာရေကားဖြတ်သန်းမောင်းနေနေချိန်မှာပဲပောက်ခွဲပစ္စည်းတင်ဆောင်လာတဲ့ကားတစ်စင်းနဲ့ပောက်ခွဲတက်ကက်ခဲ့တာလို့လည်းပါကစ္စတန်တာဝန်ရှိသူတွေကပြောပါတယ်။သေဆုံးသူတွေထဲအနည်းဆုံးရဲတပ်ဖွဲ့ဝင်4ဦးပါဝင်ပြီးပောက်ခွဲမှုကြောင့်နောက်ထပ်လူ20လောက်လည်းထိခိုက်ဒဏ်ရာတွေရရှိခဲ့ကြတာပါ။ပောက်ခွဲမှုကအသေးခံဘုံပောက်ခွဲခဲ့တာလားဒါမှမဟုတ်ရေကားဖြတ်သွားတဲ့အချိန်မှာအဝိုးရင်းကိယာနဲ့ပောက်ခွဲတက်ကက်ခဲ့တာလားဆိုတာကိုသိနိုင်မှုလဲစုံစမ်းစစ်ဆေးနေပါတယ်။ရေနံပေါ်ကျော်သွားတဲ့ဘလူချစ်စတန်ဒေသဟာအင်အားသိမ့်မကြီးမားလာတဲ့ခွက်ထွက်ရေးသဘုံအင်အားစုတွေနဲ့အစ္စလာမ်သွေးကြွရဲ့လှုပ်ရှားမှုတွေကြောင့်မတည်မငြိမ်ခြေနေတွေကြုံတွေ့နေရတာပါ။ဒီကနေ့ကာဗွန်ခွဲတက်ကက်မှုကတော့ပါကစ္စတန်တာလီဘန်အဖွဲ့ကသူတို့လက်ချက်ဖြစ်ကြောင်းကြေညာခဲ့တယ်လို့လဲရိုက်တာသတင်းပုတ်မှာဖော်ပြထားပါတယ်။
ဂျော်ဒန်ရဲ့နောက်ဘက်ကမ်းမှာရှိတဲ့ပါလက်စတိုင်းသတင်းမီဒီယာကုမ္ပဏီတွေကိုအစ္စရေးတပ်ဖွဲ့တွေကညလုံးပတ်ဝင်ရောက်ရှာဖွေဖမ်းဆီးတာတွေလုပ်ခဲ့ပါတယ်။အစ္စရေးနိုင်ငံသားတွေအပေါ်စံဖတ်တိုက်ခိုက်ခဲ့တာတွေကိုပြန်လည်တွန့်ပြန်တဲ့အနေနဲ့အခုလိုရှာဖွေဖမ်းဆီးမှုတွေလုပ်ခဲ့တာလို့အစ္စရေးစစ်ဘက်ကပြောပါတယ်။ကုမ္ပဏီ၈ခုကို၆လပိတ်ထားဖို့အမိန့်ထုတ်ခဲ့တယ်လို့လူနှုတ်ဦးကလည်းဖမ်းဆီးခဲ့တာပါ။အခုလောက်ရဟာသတင်းလွတ်လပ်ခွင့်ကိုချိုးပေါက်တာဖြစ်တယ်လို့ဆိုပြီးပါလက်စတိုင်းအစိုးရအရာရှိတွေကပြင်းပြထန်ထန်ရှုံချပါတယ်။အစ္စရေးရဲ့တောင်းဆိုချက်တချို့ကိုမလိုက်ရောဘူးဆိုရင်ဟာမက်စ်သွေးကြွအဖွဲ့အပါအဝင်ဖြစ်တဲ့ပါလက်စတိုင်းအစိုးရနဲ့စွန်းနေဝဲတွေမလုပ်ကြဘူးလို့အစ္စရေးအစိုးရကကြေညာပြီးနိုင်ပိုင်းအကြမှာပဲဒီစီးနှင်းမှုတွေကိုလုပ်ခဲ့တာပါ။တောင်းဆိုချက်တွေထဲမှာတော့ဟာမက်စ်အဖွဲ့လက်နက်ချဖို့နောက်အကြမ်းဖက်မှုတွေကိုပယ်ချဖို့နဲ့အစ္စရေးကိုအတိအမှတ်ပြုဖို့ဆိုတာတွေပါပါတယ်။ဒါ့အပြင်ဟာမက်စ်အဖွဲ့အနေနဲ့အီရန်အစိုးရရဲ့အကူအညီတွေကိုရပ်ပစ်ဖို့နောက်အစ္စရေးစစ်သားနှုတ်ဦးကိုပြန်လည်လွှဲပြောင်းပေးဖို့နဲ့ဟာမက်စ်အဖွဲ့ထင်းချုပ်ရာဂါဇာဒေသမှာဖမ်းဆီးခံထားရတယ်လို့ယူဆရတဲ့အစ္စရေးနိုင်ငံသားနှုတ်ဦးကိုပြန်လွှတ်ပေးဖို့ကိုလည်းအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတာယာဟုကလိုလားနေတာပါ။အစ္စရေးဘက်ကဒီတောင်းဆိုချက်တွေကိုဟာမက်စ်တွေဘက်ကသဘောတူလက်ရောမဲ့ပုံတော့အသိမရှိပါဘူး။ပါလက်စတိုင်းအထွေထွေမှာအစ္စရေးကဝင်ရောက်ဆက်ဖက်တာကိုလက်ခံမှာမဟုတ်ဘူးလို့ဟာမက်စ်အဖွဲ့ပြောခွင့်ရ Forsi Bahun ကပြောဆိုထားပါတယ်ရှင်။
ယူရီအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ရလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပေါ်ထူးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကမတိမငြိမ်အခြေအနေတွေကြောင့်ဆက်လက်ထွက်ပြေးလာနေကြတဲ့ဒုက္ခသည်တွေကိုအင်းနီရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကလက်ခံမှုကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်
။ We are advocating with the Bangladesh authorities to urgently admit these refugees fleeing violence and increasingly difficult.
ဒီကတည်းကထွက်ပြေးလာနေကြပြီးနေရာရင်းမှာလည်းခက်ခဲတွေကြုံနေကြတဲ့ဒုက္ခသည်တွေကိုအရေးပေါ်လက်ခံမှုဘင်္ဂလားဒေ့ရှ်အစိုးရကိုတိုက်တွန်းနေတဲ့အကြောင်းနဲ့ထိလွယ်ရှားလွယ်အခြေအနေတွေနဲ့ရင်ဆိုင်နေကြတဲ့ဒုက္ခသည်တွေအတွက်မိနစ်နဲ့မျှအရေးကြီးတဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးယူနီစီယာပြောဝင်ရအန်ဒရစ်မဟာရှိကပြောဆိုလိုက်တာပါ။တင်းငွေနေကဆက်လို့ရွန်ချာဒုက္ခသည်ပေါင်းခန့်မှန်းကြီး1000ကနေ1000ခွဲလောက်ဟာဘင်္ဂလားဒေ့ရှ်နယ်စပ်နီးရောက်လာခဲ့ကြပြီးဝင်ခွင့်ရဖို့စောင့်ဆိုင်းနေရကြောင်းလည်းမနေ့တုန်းကပဲကုလသမဂ္ဂရုံးချုပ်ရှိရာဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာတင်းနောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။ထောင်ထောင်ကြီးရဲ့ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နယ်စပ်နီးသွားလာစုဝေးနေတာတွေကိုအဝေးထင်း drone နဲ့ရိုက်ကူးထားတဲ့ဗီဒီယိုမှတ်တမ်းတစ်ခုကိုလည်း UNHCR ကထုတ်ပြန်ခဲ့တာပါ။ရခိုင်ပြည်နယ်မြောက်ပိုင်းကလူမျိုးရေးကင်းစကန်30လောက်ကိုအောက်တိုဘာ25ရက်နေ့ကဝင်ရောက်တက်ခတ်ခဲ့တဲ့ ARS ဆွေရအုပ်စုကိုလိုက်လံချင်းမွှေးရမှာမြန်မာလူမျိုးရေးတပ်ဖွဲ့ဝင်တွေအင်အားလုံခြုံသုံးတာလူခွင့်ရေးချုပ်ပေါက်တာတွေရှိကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာလူခွင့်ရေးအုပ်စုတွေကဝေဖန်နေကြတာပါ။နိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကလည်းစစ်ဆင်ရေးတွေအတွင်းမြန်မာစစ်တပ်ကရာနစ်ချီရဲ့ရိုဟင်ဂျာတွေကိုတပ်ဖြတ်ခဲ့ကြောင်းဒီကနေ့ပဲအစိုးရခန်းစာထုတ်ပြန်ပြောဆိုလိုက်ပါတယ်။မြန်မာစစ်တပ်ကတော့ရခိုင်ပြည်နယ်ကစစ်ဆင်ရေးတွေမှာတပ်ဖွဲ့ဝင်တွေဥပဒေချိုးဖောက်ခဲ့မှုရှိမရှိတပ်မတော်စစ်ဆင်ရေးအရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးအေးဝင်းဦးဆောင်တဲ့စုံစမ်းစစ်ဆေးအဖွဲ့ကစစ်ဆေးနေတဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထက်မှာပဲသတင်းထုတ်ပြန်ထားပါတယ်။
တရုတ်နိုင်ငံဟာအခွင့်အလမ်းတွေကိုရောစိန့်ခဲ့ကဲဆန်းမှုတွေကိုပါတမြိုင်တည်းရင်ဆိုင်နေရတယ်လို့သမ္မတရှီကျင်းပင်ကတရုတ်ကွန်မြူနစ်ပါတီရဲ့19ချိန်မြောက်ပါတီညီလာခံအဖွဲ့မိန့်ခွန်းမှာဒီကနေ့ပြောဆိုသွားပါတယ်။တရုတ်ရဲ့ကိုယ်ပိုင်သွင်ပြင်လက္ခဏာနဲ့ကျင့်သုံးတဲ့ဆိုရှယ်လစ်စနစ်ဟာခေတ်တစ်ခုကိုဝင်ရောက်လာနေပြီလို့လည်းသမ္မတရှီကပါတီဝင်1000ကျော်တက်ရောက်တဲ့ညီလာခံမှာပြောသွားပါတယ်။ဈေးကွက်ကိုဦးစားပေးတဲ့စီးပွားရေးစနစ်ပြုပြင်ပြောင်းလဲမှုတွေပို့ပြီးတော့လုပ်သွားမှာဖြစ်ပေမဲ့နိုင်ငံပိုင်လုပ်ငန်းတွေကိုစီမံဆောင်ရွက်တဲ့နေရာမှာအစိုးရကအဓိကကဏ္ဍကနေပါဝင်ဆောင်ရွက်မှာဖြစ်တဲ့အကြောင်းသမ္မတရှီကပြောပါတယ်။အချင်းပြတ်ချစားမှုတွေကိုဆက်ပြီးတော့အပြင်းထန်တိုက်ဖြတ်သွားမယ်အကြောင်းလည်းသမ္မတကကတိပြုပြောပါတယ်။မစ္စတာရှီရဲ့၅နှစ်တာသမ္မတတက်တန်းအတွင်းကွန်မြူနစ်ပါတီအရာရှိပေါင်းတန်းတန်းကျော်ကိုအချင်းပြတ်ချစားမှုနဲ့အရေးယူခဲ့တာပါ။တရုတ်ခေတ်သက်သမိုင်းမှာဩဇာအရှိဆုံးခေါင်းဆောင်တွေကတူဦးဖြစ်တဲ့သမ္မတရှီအနေနဲ့အခုကျင်းပနေတဲ့သတင်းတစ်ပတ်ကြာပါတီညီလာခံအတွင်းပါတီခေါင်းဆောင်ဖြစ်တဲ့ဒုတိယတက်တန်းနောက်ထပ်၅နှစ်ရွေးချယ်ခံရနိုင်ွယ်ရှိနေပါတယ်ရှင်
။စပိန်ဘိုးဆူရကကတလိုနီးယားဒေသခွတ်တွယ်ရေလှုပ်ရှားမှုခေါင်းဆောင်တွေကိုထင်းထင်းလက်တဲ့ပေါ်ကန့်ကွက်တဲ့အနေနဲ့ဘာစီလိုနာမြို့တော်မှာမင်းညာကလူပေါင်းထောင်ထောင်ချီဆန္ဒပြခဲ့ကြပါတယ်။နိုင်ငံတော်ပုံကံမှုနဲ့အရေးယူခံရဖို့ရှိနေတဲ့ယော်ရီဆန်ရှစ်နဲ့ယော်ရီကူရှက်တို့နှုတ်ကိုပြန်လုပ်ပေးရင်နှစ်ဖူးစည်းဆန္ဒနဲ့ပြောင်းလဲနေထွန်းပြီးဆန္ဒပြခဲ့ကြတာပါကတလိုနီးယားကောင်းဆောင်နှုတ်ကိုတော့ခွတ်တွယ်ရေလှုပ်ရှားမှုတွေအတွက်ပြီးခဲ့တဲ့လတဲ့ချစ်တက်ခဲ့တဲ့လှုပ်ရှားမှုတွေမှာရဲတွေနဲ့အတူတူနေဖြစ်ပေါ်သွေးတော်လှုံ့ဆော်မှုတွေရှိခဲ့တဲ့အကြောင်းအစိုးရရှင်းနေပြီးဘက်ကဆွဆွဲထားပါတယ် ကတလုညာဒေတာကခွက်တွေ့လို့ရှာမှုမှာဥဆောင်နေတဲ့သူတွေကတော့ဖက်စီကန်ခေါင်းဆောင်တို့ကိုနိုင်ငံရေးအကျဉ်းသားတွေဖြစ်ရင်းညွှန်းပြောဆိုထားပေမဲ့အစိုးရကတော့နိုင်ငံရေးအကျဉ်းသားဖြစ်အတိမတ်ပြုလက်ခံမှုညှင်းဆန်ထားပါတယ်ကတလုညာဒေတာခွက်တွေ့ရေးအတွက်လူမှုဆန္ဒခိုင်ရေးဝတ်တရကျင်းပခဲ့တာဥပဒေနဲ့မညီတဲ့အကြောင်းဆန္ဒခိုင်ရေးဝဲကိုလက်ခံခဲ့တဲ့ဒေသနာဥပဒေအရလည်းစပိန်နိုင်ငံရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုချိုးဖောက်ရောက်တဲ့အကြောင်းအင်္ဂါနေ့အစိုးရမှာပဲစပိန်တရားရုံးချုပ်ကဆုံးဖြတ်ထားတာပါကတလုညာဒေတာအစိုးရကတော့ကိုယ်ပိုင်အုပ်ချုပ်ခွင့်တွေဆန္ဒခိုင်ရေးဝဲကျင်းပခွင့်ဥပဒေတရက်ကိုစက်တင်ဘာလ6ရက်နေ့မှာပဲအတည်ပြုထားပါတယ်စပိန်အစိုးရကလက်မခံတဲ့အတွက်ဥပဒေကိုရာယီဆန်းကျင်ထားဖို့တရားရုံးချုပ်ကဆုံးဖြတ်ခဲ့ပေမဲ့ကတလုညာဒေတာမှာအော်တိုဘာလ1ရက်နေ့ကလူမှုဆန္ဒခိုင်ရေးဝဲတရက်ကျင်းပခဲ့တာပါ
ဒီကနေ့ဗဟုနေကစားလို့နိုင်ငံတချို့ကခီးသွားပြီးအပေါ်အမေရိကန်ပြည်ထောင်စုရဲ့ပြည်ဝင်ခွင့်ပိတ်ပင်ကန့်သတ်တဲ့သမ္မတဒေါ်နယ်ထရန့်ရဲ့နောက်ဆုံးအမိန့်ကိုကြားမြင်လိုက်တဲ့ဒီပြည်ထောင်စုတရားသူကြီးကိုတော့သမ္မတအင်ဂျီရောကဒေါ်သာတချီတုတ်ပြန်ချပါရယ်အမေရိကန်ပြည်သူတွေဘေးကင်းစေဖို့နဲ့အမေရိကန်ပြည်ထောင်စုရဲ့ဝင်ရောက်သူတွေအပေါ်အနည်းဆုံးစင်လုံးကြိုးရေးဆန့်နှုံးချမှတ်လှုပ်ဆောင်ဖို့သမ္မတရဲ့ကြိုးပမ်းမှုကိုအနေချုံရလောက်အောင်မှားယွင်းနေတဲ့ခရိုင်တရားရုံးအမိန့်ကဟန်တားလိုက်တာဖြစ်တယ်လို့အင်္ဂါနေ့ကဒီသမ္မတအင်ဂျီရောကြေညာချက်မှာဖော်ပြချပါရယ်အမေရိကန်ရဲ့လုံခြုံရေးစံနှုန်းနဲ့အညီသတင်းချက်လက်တွေလုံလုံလောက်လောက်ပေးနိုင်တာမရှိဘူးလို့သမ္မတထရမ့်အစိုးရကပြောထားတဲ့နိုင်ငံ6နိုင်ငံကခီးသွားတွေကိုအမေရိကန်ပြည်ထောင်စုရဲ့ပြည်ဝင်ခွင့်ကန့်သတ်တဲ့အမိန့်ကိုတော့တရားသူကြီးဂျယ်ရစ်ဝက်ဆန်ကကန့်ကွက်လိုက်ပြီးတော့မကြခင်မှာပဲအင်ဂျီရောကအခုလိုကြေညာချက်ထုတ်လိုက်တာဖြစ်ပါရဲ့ရှင
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မက်ခင်ပြူတွေတို့ကပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet ဆာမျက်နှာကနေတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့သတင်းပိပုချက်တပုတ်နဲ့စတင်ကြပါတယ်။နှစ်တစ်နှစ်ရဲ့ဗဏ္ဍာရေးဆိုင်ရာသုံးစွဲမှုဘတ်ဂျက်နှစ်ကိုလာမယ့်နှစ်ကနေစတင်ပြီးပြင်ဆင်သတ်မှတ်သွားတော့မယ်လို့ဗဏ္ဍာရေးဝန်ကြီးဌာနကကြေညာလိုက်ပါတယ်။မြန်မာနိုင်ငံမှာလွန်ခဲ့တဲ့နှစ်ပေါင်း90နီးပါးကကျင့်သုံးခဲ့တဲ့အော်တိုဘာလ1ရက်နေ့ကနေနောက်နှစ်စက်တင်ဘာလ30ရက်နေ့ထိကိုနှစ်တစ်နှစ်ရဲ့ဘတ်ဂျက်နှစ်အဖြစ်ပြန်လည်ကျင့်သုံးမှာဖြစ်ပါတယ်။ဒီလိုဘတ်ဂျက်ကာလပြောင်းလဲလိုက်တဲ့အပေါ်စီးပွားရေးလုပ်ငန်းရှင်တွေနဲ့ပညာရှင်တို့ကကြိုးစားပေမဲ့အပြောင်းလဲအတွက်အစိုးရဘက်ကအခုထက်ပိုပြီးတိကျတဲ့ထုတ်ပြန်မှုတွေနဲ့အချိန်ယူပြုလုပ်ဆောင်ရွက်ပေးစီခြင်းတယ်လို့သုံးသပ်ကြပါတယ်။ VOA သတင်းတော့မေခါကတင်ပြမှာပါ
။နှစ်တစ်နှစ်ရဲ့ဗဏ္ဍာရေးဆိုင်ရာသုံးစွဲမှုဘတ်ဂျက်နှစ်ဆိုတာတစ်နှစ်တာဒါမှမဟုတ်ဆက်လက်လာတာကာလတွေအတွက်အစိုးရကတစ်နှစ်လုံးဝင်ငွေကိုအခြေခံပြီးလာမယ့်နှစ်မှာသုံးငွေဘလောက်သုံးမလဲလုံးငွေဘလောက်ရှိခဲ့လဲဝင်ငွေဘလောက်ရတယ်လဲဆိုတာကိုသတ်မှတ်တွက်ချက်ရတဲ့ကာလတစ်ခုလည်းဖြစ်ပါတယ်လက်ရှိမှာတော့ဧပြီလ1ရက်နေ့ကနေနောက်နှစ်မလ31ရက်နေ့ထိကိုဘတ်ဂျက်နှစ်အဖြစ်ကျင့်သုံးလာတာကိုပြောင်းလဲဖို့အတွက်ဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်မှာဗဏ္ဍာရေးဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးဦးမောင်မောင်ဝင်းကတင်ပြသွားတာဖြစ်ပါတယ
်မြန်မာနိုင်ငံ၏ဗဏ္ဍာရေးနှစ်ကိုတက်ရှိသတ်မှတ်ထားသည့်ဧပြီလ1ရက်နေ့မှမတ်လ31ရက်နေ့အစအောက်တိုဘာလ1ရက်မှစက်တင်ဘာလ30ရက်ထိဟုပြင်ဆင်သတ်မှတ်ရန်ကိစ္စကိုပြည်ထောင်စုလွှတ်တော်မှအတည်ပြုလက်ခံပေးပါရန်နဲ့အတည်ပြုပါက2018-2019ခုဗဏ္ဍာရေးနှစ်မှစတင်၍စောင့်ရွက်မည်ဖြစ်ပါကြောင်းရှင်းလင်းတင်ပြပါ
လက်ရှိကျင့်သုံးနေတဲ့စနစ်ဟာအားလည်းရဲ့ရရှိနားတဲ့အချိန်ခါနဲ့ကန့်ညီနေတာကြောင့်လုပ်ငန်းမတွင်ကျဲတဲ့အတွက်ပြောင်းရွှေ့လိုက်ရတာဖြစ်တယ်လို့ဦးမောင်မောင်ဝင်းကပြောပါတယ်
။ရရှိမဲ့အားသာချက်များကတော့တိဆောက်ရေးဝယ်ယူရေးစတဲ့လုပ်ငန်းတွေမှာတစ်ဆက်တည်းချစ်လက်ခန့်ဝင်နေရပြီးရရှိနိုင်ခြင်းဗဏ္ဍာရေးနှစ်စတင်ချိန်နဲ့နှစ်တကူရုံးပိတ်ရများတိုက်ဆိုင်နေမှုမရှိတော့ခြင်းဝင်နေရသည့်အစမှလုပ်ငန်းများအချိန်ယုံဖြင့်ဆောင်ရွက်နိုင်ပြီးဒါကျက်ကုံဆုံးကဏ္ဍမိုးရသည်မှာလုပ်ငန်းများအပြည့်အစုံဆောင်ရွက်နိုင်ခြင်းသုံးလပတ်အလိုက်ဗန္တာငွေသုံးဆမှုများပုံမူညီညွတ်မျှတလာနိုင်ခြင်းစသည်လို့ဖြစ်ပါတယ်။အားနည်းချက်များအနေနဲ့ကတော့အတိအပြုပြဋ္ဌာန်းထားတဲ့ပြည်ထောင်စုရဲ့ဗန္တာငွေအရာသုံးရေးဆွဲတင်ပြခြင်းဆိုင်ရာဥပဒေမှာပါတဲ့ဘတ်ဂျက်ရေးဆွဲတင်ပြရမယ့်အချိန်စရာများနဲ့မကန့်ညီတော့တဲ့အတွက်ကြောင့်ဒီဥပဒေကိုကျင့်ဆင်ဖို့လိုအပ်ပါတယ်
။ဘတ်ဂျက်ကာလပြောင်းလဲလိုက်တဲ့အပေါ်စီးပွားရေးလုပ်ငန်းရှင်နဲ့ပညာရှင်တွေကကြိုးစားကြပေမဲ့အပြောင်းအလဲအတွက်အစိုးရဘက်ကဒီထက်ပိုတိကျတဲ့ထုတ်ပြန်မှုနဲ့အချိန်ယူပြုပြင်ပြောင်းလဲတာကိုပြုလုပ်ပေးစေချင်ကြပါတယ်။သူရဆွေကုမ္ပဏီပိုင်ရှင်တဦးဖြစ်တဲ့ဒေါက်တာအောင်သူရကတော့
ပြင်ဆင်ချိန်များများရတော့မကောင်းတော့ဘူးနော်။အထူးသဖြင့်ဟိုကျွန်တော်တို့ဘက်ကကြာဒီဟို financial year ပိတ်တဲ့ဆိုရင်အဲဒါမှရှိနေ6လအရလုံးဝဖြစ်သွားမှလည်းကျွန်တော်တို့ဘက်ကအခုနေပိုင်းတင်တဲ့ချိန်ကြလည်းတစ်နှစ်ခွဲစားအဲ့လိုမျိုးဟိုတင်ရမလားဘယ်လိုလုပ်ရမလားဆိုတော့အရင်အဲ့မရှိနေဘူးပါအဲ့တော့ဒီအပြောင်းလဲကာလကတော့တော့ဒီစီးပွားရေးဘက်ကရောကုန်တော့ကတော့ block ခံနေသွားအားလေးရနည်းနည်းကြည့်ရပါမယ်ဟိုရေရှိမှာတော့လေအဲ့လိုပြောင်းလဲတာကတော့ဟို impact ကတော့ကောင်းမလို့ထင်ပါ
ဒ ဒီအပြောင်းလဲကကောင်းတဲ့အပြောင်းလဲတစ်ခုဖြစ်တယ်လို့တုံးတက်လာသူကတော့ဘန်လုပ်ငန်းအကြံပေးဦးရဲမင်းဦးဖြစ်ပါတယ
်အဲဒီဘက်ကရအတွက်ကြောင့်လိုက်တာဒီဆောင်ရွက်လုပ်ငန်းတွေအားလုံးပဲပုံပြီးအဆင်ပြေသွားမယ်ဒါကောင်းတာလေပေါ့စိုးရိမ်တာတစ်ခုပဲကျွန်တော်ကပုံမှန်မိုးရင်းကာလကလုပ်ငန်းတွေနည်းနည်းကျက်သေးတဲ့ကာလပေါ့နိုင်ငံတော်ကဒီဘတ်ဂျက်ခွဲလိုက်တဲ့ဟာကအဲဒီကာလမှာငွေကြီးထွက်လာတာပါလေအဲဒီငွေကမားကတ်ထဲမှာဝင်ပြီးတော့လဲတက်တဲ့အခါကျတော့အခုဘတ်ဂျက်ရကြောင်းလဲတဲ့စီးပွားရေးကောင်းတဲ့လတွေမှာစီးပွားရေးပိုကောင်းသွားတယ်ဒီဝိုင်းအေးရလာရင်ပုံများအေးသွားမလားဆိုတဲ့စိတ်ပူစာလေးတော့နည်းနည်းရှိတာ။သုံးရင်ကနဲ့ခုနကောင်းတာနဲ့ရှင်တော့ကောင်းတာပုံများတယ
်။ဒီအပြောင်းလဲအတွက်ကြုံတွေ့လာနိုင်မယ့်အခက်အခဲနဲ့ပတ်သက်ပြီးဦးရဲမင်းကတော့အခုလိုပြောပြသွားတာ
ပါ။ပထမဆုံးနှစ်ဘတ်ဂျက်ရအောင်ဘဏ္ဍာနဲ့စည်းရင်းကိုဖြတ်ကြမှာလေ။နောက်ပုံမှန်မတ်လမှာတစ်ခေါက်စည်းရင်းချုပ်ပြီးဧပြီမှာတင်တယ်။ပြီးရင်အဲဒီဧပြီကနေပြီးတော့စက်တင်ဘာတိုတောက်ဆက်စည်းရင်းတစ်ခုလောက်ရမှာလား။အခွန်ရှင်းတော့ဘာလို့ဘလို့ရှင်းရမလဲဆိုတော့ရှင်းလင်းပြီးကျင်တာပေါ့
။စီးပွားရေးပညာရှင်တဦးဖြစ်တဲ့ဦးခင်မောင်ညိုဘောကဘေးသားကတော့ဒီပြောင်းလဲမှုကကောင်းတဲ့ပြောင်းလဲခြင်းတစ်ခုလို့သုံးသပ်လိုက်ပါတယ်
။တကယ်ကောင်းမကောင်းဆိုတဲ့ဟာတော့လုံကြည့်တဲ့ခါကျမှပြောနိုင်မှာပါပဲ။တိတ်ပြောထူးထူးခြားခြားကြီးခက်ခဲတော့မမြင်မိပါဘူး
။ဒီပြင်ဆင်မှုကိုပြောင်းစုလွတ်တော်မှာလွတ်တော်ကိုယ်စားလှယ်တွေကဆွေးနွေးကြအောင်မှာဖြစ်တယ်လို့ဆွေးနွေးအတည်ပြုပြီးမှသာပြင်ဆင်သတ်မှတ်သွားမှာဖြစ်ပါတယ်။ပြင်ဆင်မှုကိုလက်မခံရင်တော့မူလရှိရင်းစွဲသတ်မှတ်ထားတဲ့အတိုင်းပဲကျင့်သုံးသွားမှာဖြစ်ပြီးပြင်ဆင်ချက်ကိုလက်ခံနေဆိုရင်တော့လာမယ့်2018ဘဏ္ဍာနှစ်ကနေစတင်ပြီးဒီစနစ်တစ်ကိုပြောင်းလဲကျင့်သုံးသွားမှာဖြစ်ပါတယ်ရှင်
။မမေခါရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုတော့ရခိုင်အရေးကိစ္စကိုလည်းကြည့်ရအောင်ပါ။ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှုံးမြို့နယ်မှာနိုင်ငံသားစီစစ်ခံယူမဲ့သူရဲ့တပ်တည်ခံ NVC ကပ်ပြားထုတ်ပေးတာတွေကိုကွင်းဆင်းပြီးတော့ဆောင်ရွက်ပေးနေပြီးလာရောက်ထုတ်ယူသူနည်းပါးနေတာကြောင့်နိုင်ငံသားစီစစ်ရေးလုပ်ငန်းအပေါ်ပူးပေါင်းဆောင်ရွက်ကြဖို့လာဝကပြည်နယ်ဦးစီးမှုကတိုက်တွန်းနေပါတယ် VOA သတင်းတော့ကိုမိုးစောသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့ကျမ်းဖက်တိုက်ခိုက်တာတွေဖြစ်ပွားခဲ့တဲ့မောင်တော်မြို့နယ်အတွင်းမှာပြီးခဲ့တဲ့အပတ်ကစတင်ပြီးနိုင်ငံသားစီစီရေးလုပ်ငန်းတွေကိုပြန်လည်ဆောင်ရွက်လာတာဖြစ်ပါတယ်။လောလောဆယ်မှာတော့မောင်တော်မြို့နယ်ရွှေစားကျေးရွာအုပ်စုမှာကွင်းဆင်းဆောင်ရွက်ပေးနေပြီးလာရောက်ထုတ်ယူသူ100လောက်သာရှိကြောင်းလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနပြည်နယ်ဦးစီးမှုဦးအောင်မင်းကပြောပါတယ
်။ငဲပါလေအားလုံးမှ100ကျော်ပဲရှိတယ်။ဟုတ်ကဲ့ကျွန်တော်ဆက်မြက်နေရစပါတယ်မောင်တော်ရှိကောင်းဟုတ်အနောက်ရောအမြောက်ရောလေးပါထုတ်ပြီးရမယ်ဟာတော့ကျွန်တော်တို့300ပေါင်းဆိုရင်1000ရောလောက်ရှိတာပါခက်ခဲရတော့ကျွန်တော်လူမလာဘူးပေါ့ဗျာ
မြန်မာနိုင်ငံမှာနေထိုင်သူအားလုံးဟာလူမျိုးဘာသာမခွဲခြားပဲဥပဒေနဲ့အညီတသက်ကံကတ္တမျိုးမျိုးကန်ဆောင်ရမှာဖြစ်ကြောင်းနဲ့တသက်ကံကတ္တခုခုရဖို့အတွက်1982ခုနှစ်ဥပဒေအရစီစစ်ဖို့လိုအပ်ကြောင်းပြောပါတယ်1982ဥပဒေအရစီစစ်ဖို့အတွက် MVC ခေါ်နိုင်ငံသားစီစစ်ခံရမဲ့သူရဲ့တတိကံကတ်ကိုထုတ်ယူဖို့လိုအပ်ကြောင်းလည်းလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနပြည်내ဦးစီးမှုဦးအောင်မင်းကပြောပါတယ
်။အမေရိကန်ကနေပြောမှာကျွန်တော်တို့ကနိုင်ငံသားစီစစ်ကတ်ပြားအတွက်ကိုကျွန်တော်နိုင်ငံသားအဖြစ်စီစစ်မှာပေါ့နိုင်ငံသားဖြစ်ခိုက်သူဟုတ်မဟုတ်နောက်နိုင်ငံသားပြည်တွင်းရာသီလူဟုတ်မဟုတ်ဆိုတာကိုကျွန်တော်တို့စီစစ်ပါမယ်။အဲ့လိုစီစစ်ပြီးတဲ့အခါမှာကျွန်တော်တို့ကတပြားအမျိုးမျိုးကျွန်တော်ကထုတ်ပေးပါတော့။အဲကဗျာတမျိုးမျိုးရပြီးတဲ့လူကတော့ကျွန်တော်တို့ကဒါကောလာကွင်းအားဆိုအားလုံးသင်ပြီးစောစောမှုတွားလာနိုင်မှာဖြစ်ပါတယ်။နောက်ဒီဘက်မှာရှိတဲ့လူတွေကလူတွေလွားလာနဲ့ကျွန်တော်တို့ကိုယ်ယူကန်ဆောင်မှုလိုပါတယ
်။နိုင်ငံသားစီစီရေးလုပ်ငန်းကိုအရှိန်အဟုန်မြင့်ပြီးဆက်လက်ဆောင်ရွက်သွားဖို့ပြင်ဆင်ထားကြောင်းလည်းပြောပါတယ်။မြေပုံမြို့နယ်မှာနေထိုင်တဲ့အစ္စလမ်ဘာသာဝင်တဦးကတော့ MVC ကတ်ထုတ်ယူသူနေပါတဲ့အပေါ်သူ့အမြင်ကိုအခုလိုပြောပါတယ်။
သူတို့ဒီမှာလူတွေစိတ်ထဲမှာတော့လေဟိုပါပေါ့ဒီ MVC ကိုယူလိုက်ပြီဆိုရင်တော့ဒီဘယ်အဆောက်အထားမှမရှိတဲ့လူပေါ့အဲ့လိုတက်ရောက်သွားတဲ့ဆိုပြီးတော့ခင်နေတာလေအဓိကရှက်ကတော့အဲ့ဒါပဲ
စခိုင်းပြည်နယ်မြောက်ပိုင်းမှာနေထိုင်တဲ့အစ္စလမ်ဘာသာဝင်တွေကိုအရင်စစ်ဆိုးရလက်ထက်က white card ခေါ်ယာယီတပ်တေကံလက်မှတ်တွေထုတ်ပေးခဲ့ပါတယ်ဒီတပ်တေကံကတ်တွေဟာ2015ခုနှစ်မေလအကုန်တစ်တန်းကုန်ဆုံးချိန်မှာပြန်လည်အနှံသူ4သိန်းကျော်လောက်ရှိခဲ့ပေမဲ့ MVC ကတ်ထုတ်ယူသူဟာ9000လောက်သာရှိခဲ့ပါတယ်ကိုဗီအာနံဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အစည်းအဝေးခန်းစာမှာတော့နိုင်ငံသားစီစီရေးလုပ်ငန်းကိုအကောင့်ထဲပေါ်လိုက်ရက်ဆိုင်လိုက်တဲ့တစ်ဆက်တစ်ဆက်ထဲလုတ်ကင်မှုမရှိတာနောက်အစိုးရကပြည်သူလူထုကိုအဆက်အသွယ်လုတ်တာလိုအပ်တဲ့သတင်းအချက်အလက်တွေပြည်သူလက်ခံရရှိအောင်ဆောင်ရွက်တာနဲ့ညှိနှိုင်းဆွေးနွေးတာတွေမလုံဆောင်တဲ့အတွက်ဒီလုပ်ငန်းစဉ်အပေါ်ယုံကြည်မှုယွံနေလာတာဖြစ်ကြောင်းသုံးသပ်ထားပါတယ်
ကိုမိုးစောရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ဒီအကြောင်းနဲ့တစ်ဆက်တည်းမှာပဲဘင်္ဂလားဒေ့ရှ်အာဏာပိုင်တွေအနေနဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကိုရောက်နေတဲ့ရိန်ဂျာဒုက္ခတဲ့1000ခွဲကို အများဆုံးမှတ်ပုံတင်စီရင်သွင်းဖို့ကုလသမဂ္ဂအေဂျင်စီကတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံကနေထွက်ပြေးလာကြတဲ့ဒုက္ခသည်၅ဒိန်ကျော်ဟာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာအစာရေစာတောက်ရည်နဲ့ဒီအလုံးလောက်မရရှိပဲနဲ့စခန်းတွေမှာနေကြရပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးလာတဲ့ဒုက္ခသည်တွေကိုဒုက္ခသည်စီရင်အမြန်ကောက်ခံဖို့အတွက်ကုလသမဂ္ဂကတိုက်တွန်းနေတဲ့အကြောင်းဇလီတာဟုတ်ရဲ့သတင်းလွှာကိုကိုအောင်ကပြောပြမှာပါ
ကုလသမဂ္ဂကဒရုန်းနဲ့ရိုက်ကူးထားတဲ့ဗီဒီယိုထဲမှာတော့ထောင်ထဲရှိတဲ့ရိုဟင်ဂျာတွေဟာမြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုချေချင်းဖြတ်ကူးလာတာတွေ့နေပါတယ်။တနင်္လာနေ့တုန်းကလည်းဘန်ကောက်ပင်လယ်အော်အတွင်းလူပြေးကျက်တင်ဆောင်လာတဲ့ဆက်လီတစည်းနစ်မြုပ်သွားတာကြောင့်ကလင်းငယ်ရီအပါဝင်လူ12ဦးသေဆုံးသွားပြီးသူတို့ရဲ့ရုပ်လောင်းတွေကိုဘင်္ဂလားဒေ့ရှ်တံငါရွာအနီးမှာမြုပ်နှံခဲ့ပါတယ်။နေဆက်ဖြတ်ကျော်လာသူရိုဟင်ဂျာဒုက္ခသည်တဦးကသူ့ရဲ့အတွေ့အကြုံကိုအခုလိုရှင်းပြပါတယ်။
ကျွန်တော်တို့အိမ်တွေမိလောင်သွားတော့နေစရာမရှိတော့ပါဘူး။ဒါကြောင့်မလို့အနောက်ဘက်ကိုထွက်လာပြီးတော့ဒွတ်ကျွန်းကိုရောက်လာပါတယ်။အဲဒီမှာလှေလည်းမရှိတော့ဆယ်ရက်15ရက်လောက်စားစရာရဖို့စောင့်ရရပါတယ
်။အောက်ဂလကုံမင်းကဆက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာရင်မတော်တဆဆက်လီနှိမ့်ညွတ်မှုကြောင့်ရွာသား180ကျော်သေဆုံးခဲ့ပါတယ်။ရိုဟင်ဂျာအာဆာအဖွဲ့ကရခိုင်ပြည်နယ်ရင်းကလူညုံရေးစခန်းတွေကိုတိုက်ခိုက်ခဲ့ပြီးတဲ့နောက်စစ်တပ်ကနေပြည်တော်ရှင်းလင်းရမှာဒုက္ခသည်တွေအခုလိုထွက်ပြေးခဲ့ကြတာပါရိုဟင်ဂျာမွတ်စလင်9ဒိန်3000ကျော်ဟာသူတို့ရဲ့ရွာတွေစီးပွားရေးလုပ်ငန်းတွေကိုဆင့်ပစ်ခဲ့ရပြီးပြန်ရဖို့လမ်းလည်တိတ်မျောလင့်မထားဘူးလို့ဆိုကြပါတယ
်ဒုက္ခရန်လာကမ
အရာအလုံးဆုံးရှုံးခဲ့ရပြီမဲ့ကလေးတွေတော့ကြံပါသေးရဲ့အခုတော့အရင်ကဘဝတွေကိုပြန်တန်းတမိပြီးတစ်ချိန်လုံးစိုးရိမ်စိတ်နဲ့နေနေရပါတယ်
အင်္ဂါနေ့မှာဒုက္ခသည်1000ကျော်လောက်ဟာမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ကိုရောက်ရှိလာပြီးကုလသမဂ္ဂကလည်းသူတို့နေထိုင်ရေးလုံခြုံပေးကင်းစေဖို့ဆောင်ရွက်နေပါတယ်။ UNICEF ပြောခွင့်ရမာရီရှီမကာဒိုက
Right now the life saving priority is the most
အသက်ရှင်တဲ့နေထိုင်နိုင်ရေးအတွက်အခုချိန်မှာဦးစားပေးလုပ်နေပါတယ်။ကလေးတွေအတွက်တန်ရှင်းနဲ့တောက်ယူလိုအပ်သလိုတန်ရှင်းနဲ့ပတ်ဝန်းကျင်မှာလည်းနေထိုင်ဖို့လိုပါတယ်။သူတို့တွေယောဂဗျာမကူးဆက်အောင်နဲ့အရေးပေါ်အခြေအနေတွေမဖြစ်ခင်မှာကြိုတင်ပြင်ဆင်ပေးထားဖို့လည်းလိုအပ်ပါတယ်။
တခိုင်းပြည်နယ်မှာအခြေအနေတွေပြန်လည်အေးစေအောင်ဆောင်ရွက်ဖို့နဲ့ဒုက္ခသည်တွေနေရက်ကိုပြန်နိုင်ရေးကုလအရာရှိတွေမြန်မာအစိုးရနဲ့ဆွေးနွေးနေကြမှာပဲ UNICEF ကလည်းဒုက္ခသည်တွေကိုကူညီရေးအခုလိုမြစ်တာရက်ခံလိုက်တာပါမြန်မာနိုင်ငံမှာတရားမဝင်နေထိုင်သူတွေလို့သတ်မှတ်ခံထားရတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံကအစုလိုက်ပြုံလိုက်ဆွန့်ခွာနေကြတာနဲ့ပတ်သက်လို့လုံလုံလောက်လောက်ပြောကြားခဲ့ခြင်းမရှိဘူးဆိုပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုနိုင်ငံတကာကဝေဖန်နေကြပါတယ်ဒီအချိန်မှာပဲငြိမ်းငြိမ်းလိုပဲဆုရှင်ကိုထောက်ခံတဲ့အနေနဲ့ရောမတူကွဲပြားတဲ့ဘာသာဝင်တွေတစုတစည်းရဲ့ရှိတယ်ဆိုတာကိုပြသတဲ့အနေနဲ့ရန်ကုန်မြို့မှာအင်္ဂါနေ့ကဘာသာပေါင်းစုံစုဝေးပွဲကျင်းပခဲ့ရမှာဒေါန်ဆန်းစုကြည်ရဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကလည်းအခမ်းအနားဖိမြောက်ရေးပါဝင်ကူညီဆောင်ရွက်ခဲ့ပါရယ်ခင်ဗျာ
ကိုအောင်ပြောပြခဲ့တာပါခင်ဗျာတစ်ဆက်တည်းပြောပြချင်တာကတော့ဒီဘင်္ဂလားဒေ့ရှ်နေဆက်ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာတနေ့ကိုမိသားစု4000နှုန်းနဲ့ UNHCR ကအမည်စရင်စတင်စုဆောင်ကောက်ယူနေပါတယ်ရိညာဒုက္ခသည်ရဲ့အခြေအနေကိုကဲတင်နိုင်ရေးအခုလိုဒုက္ခသည်ရဲ့လူဦးရေစင်အတိအကျနဲ့အမှန်ကန်ဆုံးဖြစ်အောင်ကောက်ယူဖို့အရေးကြီးနေကြောင်း UNHCR တာဝန်ရှိသူတွေကပြောနေတာပါမှန်းအင်ဂျင်နိုင်ကအပြည့်စုံကိုတင်ပြမှာပါ
ရခိုင်ပြည်နယ်မြောက်ပိုင်းနေရရင်ကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်အများစုဟာတရားဝင်အထောက်အထားစာရဲစာရင်းတွေမပါလာကြတဲ့အတွက်အခုလို UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့စည်ရင်းကောက်ယူမှုပထမအဆင့်ဟာဒီအခြေအနေတွေကိုပြောင်းလဲစေဖို့ဖြစ်တယ်လို့ UNHCR တာဝန်ရှိသူတွေကဆိုပါတယ်ဒုက္ခသည်စခန်းတွေစီကိုလာပိုင်းအတွင်းဒုက္ခသည်အရေးအတွက်တန်းတဝက်ကျော်ရောက်ရှိလာတဲ့အတွက်သူတို့ရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းနိုင်ရေးအသေးစိတ်ညေပုံညှုံးကိန်းတွေနဲ့အထောက်အကူပြုဖို့မိသားစုအလိုက်လူဦးရေစီးရင်တွေကို UNHCR ကစနစ်တကျအကောက်ယူနေပါတယ်အဲ့ဒီလိုကောက်ယူရမှာလဲတီထွင်ဆန်းသစ်ထားတဲ့ smartphone ဤပညာနဲ့လူပုဂ္ဂိုလ်တဦးချင်းစီရဲ့အချက်အလက်တွေကိုစုဆောင်းတာဖြစ်ပါတယ်။မိသားစုစီရင်ကောက်ယူမှုအခြေအနေနဲ့ပတ်သက်လို့ UNHCR စီရင်ကောက်ယူမှုဆိုင်ရာလက်ထောက်အရာရှိညီချက်အာဘူဒီယပ်ကအခုလိုပြောပါတယ
်။ It's a family counting exercise. It's only the we collect the name of the
head. အဲ့ဒီအိမ်တော်စုရဲ့အမည်နဲ့အိမ်တော်စုဝင်မိသားစုတွေရဲ့နာမည်တွေကိုစုဆောင်းကောက်ယူပါတယ
်။ဒါ့အပြင်အခုလိုဘင်္ဂလားဒေ့ရှ်အစိုးရကညှိနှိုင်းဆောင်ရွက်ပေးမှုနဲ့ဒုက္ခသည်စီရင်ကောက်ယူမှုအစီအစဉ်ဟာအသက်ကယ်ဆယ်ရေးအတွက်လည်းဖြစ်တယ်လို့ UNHCR ကဆိုပါတယ်။စီရင်ကောက်ယူသူတွေဟာဒုက္ခသည်တွေနေထိုင်တဲ့တဲတလုံးချင်းစီကိုတွားရောက်ပြီးဒုက္ခသည်တဦးချင်းစီရဲ့ကိုယ်ရေးအချက်လက်တွေကိုသူတို့ရဲ့ smartphone တွေထဲမှာရှိနေတဲ့ specialized app လို့ခေါ်တဲ့အထူးစီစဉ်ထားတဲ့ application တွေထဲမှာထည့်သွင်းပြီးမိသားစုဝင်တဦးချင်းစီရဲ့ဓာတ်ပုံတွေနဲ့အတူကောက်ယူစုဆောင်းတာပါ။ အဲ့ဒီနောက်အမည်စီးရင်ရှိသွားတဲ့မိသားစုတစုချင်းစီကိုအဝါရောင်ကပ်ပြားတစ်ခုစီထုတ်ပေးပါတယ်ဒီကပ်ပြားရရှိထားတဲ့ရိုဟင်ဂျာဒုက္ခသည်မိသားစုတွေက
လျောက်ကြားဖြစ်သူနဲ့ဇနီးဖြစ်သူတို့ကတော့အခုလိုပြောပြပါတယ်။ညာနာမတ်တမအားကဆိုဒီကပ်ပြားနဲ့အစားအသောက်ရဖို့အင်တာတက်ဖို့မိလာသုံးဖို့စတာတွေရမယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။ဘာမှမရှိဘူး။ဒီကပ်ပြားနဲ့စားနပ်ရိတ်ခါတွေရမယ်လို့ဒီမှာထင်ပါတယ်။နောက်ကျမတို့မှာစေဝါကူတာဖို့အခုချိန်ထိမရသေးတော့ဒီကပ်ပြားနဲ့စေဝါကူတာခွင့်ရမှာဖြစ်ပါတယ်။
အခုလိုမိသားစုအလိုက်စီးရင်ကောက်ယူမှုဟာ UNHCR နဲ့အခြား agency တွေရဲ့ဒုက္ခသည်တွေကိုအကာအကွယ်ပေးရေးကြိုးပမ်းမှုအလေးပေးလှုပ်ဆောင်ရမှာလဲအကူအညီပေးကြောင်း
UNHCR အရေးပေါ်ဆိုင်ရာအစ်မြင့်ညှိနှိုင်းဆောင်ရွက်ရေးမှုဖိလစ်ပေကာမာဂိုကပြောပါတယ်။အန္တရာစစ်စတမ်စ်အင်ကလူးဒ်ဝတ်ဝီအော်ဖာဖော်ရှယ်လ်တာဤဇီယာတေအေမူရီကန်ပင်စားတွေမိသားစုအသုံးဆောင်ပစ္စည်းတွေဆေးကြောတန့်ရှင်ရေးပစ္စည်းတွေ
အဟာရနဲ့ကျန်းမာရေးထောက်ကူဖြစ်စေတဲ့စီးဝါပစ္စည်းတွေပေးကမ်းတဲ့နေရာမှာသုံးဝင်နေပြင်ဒီမိသားစုတွေပဲနေရာမှာရှိနေတယ်လေသူတို့မိသားစုတွေမှာအဓိကဘာတွေလိုအပ်နေတယ်လဲစတာတွေသိရှိနိုင်ဖို့အထောက်အကူပြုပါတယ်မိသားစုတစုချင်းစီအလိုက်ရှိနေတဲ့အဝါရောင်ကပ်ပြားတစ်ခုချင်းစီမှာနံပါတ်တွေပါဝင်ပြီးအဲ့ဒီနံပါတ်တွေဟာသူတို့ရဲ့တဲနံပါတ်တွေနဲ့အတူတူပဲဖြစ်ပါတယ်
This all helps us to compile a collective
ဒုက္ခသည်စခန်းတွေမှာ
UNHCR ကခန့်ထားတဲ့လူဦးရေကောက်ယူသူစုစုပေါင်း100ရှိတယ်လို့ဆိုပါတယ်။သူတို့တွေကိုအုပ်စု10စုဖွဲ့ထားပြီးတနေ့ကိုမိသားစုပေါင်း6000အထိစည်းရင်းကောက်ယူနေတယ်လို့ဆိုပါတယ်။အခုလာမယ့်သတင်းပတ်တွေအတွင်းမိသားစုပေါင်း
မင်းညနေပြောပြခဲ့တာပါခင်ဗျာ။VOA ကထုတ်လွှင့်တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးမှာဖြစ်ပါတယ်။
စီးရဲနိုင်ငံမှာအက်စ်အစ်စတန်ဆွေးနွေးထိန်းချုပ်ထားတဲ့ရကာမျိုးရဲ့95%ကနေကျွန်မောင်းတပ်ဖွဲ့ကပြောဆိုလိုက်ပါတယ်။လာနေချီတပ်ဖွဲ့ဖြစ်ခဲ့ပြီးအမေရိကန်ကပတ်မုံးကိုပေးထားတဲ့စီးရဲတမိုကရက်တစ်တပ်ဖွဲ့ကအောင်မွေးရကြောင်းကြေညာခဲ့ပြီးနောက်ပြန်မှာပဲညွန်မောင်းတပ်ဖွဲ့ရဲ့ကြေညာချက်ဖတ်ပေါ်လာခဲ့တာပါ။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာပါဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပြီးအတန်းလွှင့်အင်ဂျင်နီယာရောဝက်ဂနာရောဘတ်စ်ဖြစ်ပါတယ်ဗီအိုအေအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲနေခွန်းနာရီအထိလိုင်းလူမီတာ16စက်9 25ရုပ်ကနေတင်ဆက်ခဲ့တာပါဗီအိုအေကိုနားဆင်ကြတဲ့အတွက်ကျေးဇူးပါနောက်နေ့နှစ်နာရီအကြာမှာကျွန်
This program has come to you from the Voice of America, Washington.